မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်မကတော့စုမြင့်မော်ပါ။အမေရိကန်သမ္မတပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါ Trump အစိုးရကအဓိကသက်သေ4ယောက်ကိုထွက်ဆိုဖို့ Democrat Party ကောင်းဆောင်ကတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကရန်စားမှုတွေမလုပ်ဖို့အမေရိကန်ကသတိပေးလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမှာကတော့စစ်ပွဲတွေဖိနှိပ်မှု၊စီးရဲမွဲတေမှုတွေနဲ့အကြောင်းမျိုးမျိုးကြောင့်နေရက်စွန့်ခွာခဲ့ရတဲ့တန်းချီတဲ့ဒုက္ခသည်တွေရဲ့အရေး UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးရဲ့ပထမဦးဆုံးဒုက္ခသည်ဖိုရမ်ဒီကနေ့စတင်ကျင်းပနေပါပြီ။ဒီညီလာခံကနေအဖြေတစုံတရာရဖို့ကိုလည်းမျှော်လင့်နေကြပါတယ်။ဒီသတင်းနဲ့အတူ ICJ နိုင်ငံတကာခုံရုံးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရပေါ်ကြားဖြတ်အရေးယူဆောင်ရွက်နိုင်မှုအလားအလာကိုဘယ်လိုများရှိပါသလဲ
Based on what I've seen from the last 3 days and having read the application that the Gambia filed I think it's quite likely that the court will grant
နိုင်ငံတကာဘုအလားအလာတရားသလောက်ရှိနေကြောင်းနိုင်ငံတကာဥပဒေပညာရှင် Michael Bakker ပြောဆိုသွားတာပါပမခါရဲ့သုံးသက်ချက်မေးမြန်းချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းမြန်မာနယ်စပ်မှာမူရစ်စေဝါနဲ့ဒီမူရစ်စေဝါနဲ့ဆက်နွယ်တဲ့မောင်ခိုသမားတွေဖမ်းဆီးမိတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။အခုရေဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်သမ္မတအပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါထရမ့်အစိုးရကအဓိကသက်သေ4ယောက်ကိုထွက်ဆိုဖို့အစဉ်ခေါ်ရေးအထက်လွှတ်တော်ဒီမိုကရက်ပါတီကောင်းဆောင်ကတောင်းဆိုလိုက်ပါတယ်။အင်ဂျူရောယာယီအရာရှိချုပ်မိတ်မိုဗနီသူ့ရဲ့အဓိကလက်ထောက်ရောဘတ်ဘလဲအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်တန်နဲ့ဗန်နာယီတာဝန်ခံမိုက်ကယ်ဒါဖီတို့ကိုအထက်လွှတ်တော်မှထွက်ဆိုဖို့အစဉ်ခေါ်တဲ့လို့အထက်လွှတ်တော်လူနည်းစုကောင်းဆောင်ချက်ရှူမာကလူများစုကောင်းဆောင်မစ်မကော်နယ်ကိုတနေ့ကနေ့နေ့တုန်းကစာရေးသားတောင်းဆိုခဲ့ပါတယ်။သမရကိုတရားစွဲတဲ့မတဲ့အောက်လွှတ်တော်ကော်မတီတွေမှာစုံစမ်းခဲ့စဉ်ကသူတို့၄ယောက်လုံးကိုမေးခွန်းတွေလာဖြေဖို့ခေါ်ဆိုခဲ့ပေမဲ့တရားမှလာရောက်ခဲ့ခြင်းမရှိတာကိုအမတ်ရှူမာကထောက်ပြထားပါတယ်။အထက်လွှတ်တော်ကလူများစု Republican ကောင်းဆောင်မကော်နယ်ကတော့တရားစွဲတဲ့အမှုကြားနာပွဲကိုတက်တဲ့တရားမှမခေါ်ဘဲမြန်မြန်ဆန်ဆန်လုပ်မယ်လို့ပြောထားတယ်လို့အင်မြူရောနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ကြားနာပွဲလုံးမဲ့အစီအစဉ်တွေကိုတိုင်ပင်ဖို့လူနည်းစုကောင်းဆောင်ရှူမာနဲ့မစ္စတာမကော်နယ်တွေ့ဆုံမှာဖြစ်တယ်လို့သူရဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေအပေါ်နှောက်ယှက်ဟန်တားမှုစတဲ့အမှုနှစ်ခုနဲ့တရားစွဲမဲ့အစီအစဉ်ကိုအောက်လွှတ်တော်မှဗုဒ္ဓဟူးနေ့မှာမဲခွဲမယ်လို့မျှော်လင့်ရပါတယ်
။အမေရိကန်အစိုးရစံတပန်ကမြောက်ကိုရီးယားအနေနဲ့လက်နက်ဆန်ချင်းချောက်ရန်စတာတွေရပ်ပြီးနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဝင်ဖို့တတိပေးလိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရပေးထားတာကိုအတိအမှန်မပြုတဲ့အနေနဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Steve Beacon ကအမေရိကန်ဘက်မှာတော့နောက်ဆုံးသတ်မှတ်ရမရှိဘူး။ရည်မှန်းချက်ပန်းတိုင်ပဲရှိတဲ့အချိန်မရွေးဆွေးနွေးပွဲတွေပြန်စနိုင်တယ်လို့တုံ့ပြန်လိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်အမေရိကန်ဘက်ကနေဒီနှစ်ကုန်မှလည်းလျှော့မှုတွေလုပ်ပေးဖို့မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရကုန်ကန်နေ့အချိန်မှာအမေရိကန်ထူးကိုယ်စားလှယ် Beacon ကနျူကလ িয়ার ဖြတ်သိမ်းရေးအရင်သဘောတူခဲ့တဲ့ပန်းတိုင်အတွက်အလုပ်ပြန်စရအောင်လို့တိုက်တွန်းလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအရင်ရုပ်သိမ်းပေးဖို့မတုံ့ပြန်တဲ့အပေါ်စိတ်ပြတ်သတိပေးတဲ့အနေနဲ့မြောက်ကိုရီးယားဘက်ကတာဝန်ပြည့်မဆိုင်တုံးချီဖြစ်နိုင်တဲ့စံသတ်မှုတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းလုပ်ခဲ့ပြီးမှအမေရိကန်ထူးကိုယ်စားလှယ်အနေနဲ့တောင်ကိုရီးယားထိသွားပြီးအခုလိုသတိပေးခဲ့တာပါအမေရိကန်အနေနဲ့ဒီနှစ်မကုန်ခင်မှာနောက်ထပ်လည်းလျှော့မှုတွေလုပ်မပေးရင်ခရစ်စမတ်ပွဲအတွက်နမိတ်မကောင်းတဲ့လက်ဆောင်တွေပို့ပေးလိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်လာခဲ့ပြီးအခုလိုလက်နက်စံသတ်ချင်းချောက်မှုတွေတိုးပြီးလှုပ်လာခဲ့တာပါဖရီလာရုံကဗီယက်နမ်မှာလုခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးပွဲကနေအမေရိကန်သမ္မတထထွက်ခဲ့ပြီးမြောက်ကိုရီးယားဘက်ကနေတာတိုတာလက်မစ်ဆိုင်းဒုံးပေါင်း73ချိန်ပြစ်လွတ်ခဲ့ကဆွီဒင်မှာအောက်တိုဘာလတုန်းကလုခဲ့တဲ့အလို့သဘောဆင့်ဆွေးနွေးပွဲတွေကနေလည်းမြောက်ကိုရီးယားကပြန်ထထွက်ခဲ့ပြီးဆွေးနွေးပွဲတွေကိုအခုချိန်ထိရပ်ဆိုင်းလာခဲ့တာပါခင်ဗျာ
အာဖဂန်နစ္စတန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချဖို့အမိန့်မရသလိုအမေရိကန်တပ်တွေအနေနဲ့အာဖဂန်လုံခြုံရေးအတွက်အပြည့်အဝတန်တိထန်ချထားတယ်လို့အမေရိကန်စစ်တပ်က VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်ထောင်ထဲချီကိုရုပ်သိမ်းဖို့အမေရိကန်ကစီစဉ်နေတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုအတည်ပြုပြောထားတာပါ။အ အမေရိကန်တပ်ဖွဲ့ဝင်4,000လောက်အထိပြန်ရောက်သိမ်းမဲ့အစီအစဉ်ကိုဒီသတင်းပတ်ထဲသမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်မယ်လို့အမေရိကန်သတင်းမီဒီယာတွေမှလည်းစနေနေ့ကဖော်ပြခဲ့ကြပါတယ်အမေရိကန်နဲ့အဖဂန်အစိုးရကြားမူအဖြစ်သဘောတူညီချက်အရအမေရိကန်တပ်သား4,000ကိုရုတ်သိမ်းလိုက်မယ်လို့အာဖဂန်သမ္မတပြောခွင့်ရဒါဝါခန်မင်နာပေါ်က VOA ကိုပြောပါတယ်တပ်ဖွဲ့ဝင်တွေကိုတဖြည်းဖြည်းချင်းရုတ်သိမ်းသွားမှာဖြစ်တယ်လို့လည်းသူကအလေးထားပြောခဲ့တာပါဒါပေမဲ့အမေရိကန်စစ်တပ်ပြောခွင့်ရကတော့တပ်တွေရုတ်သိမ်းဖို့အမိန့်မရသေးဘူးလို့ VOA ရဲ့အမေကိုစာရေးသားတုံ့ပြန်ထားပါတယ်မိဖက်အာဖဂန်နစ္စတန်တပ်တွေအပေါ်ပံ့ပိုးမှုတွေလှုပ်သွားဖို့တန်ဋိဌာန်အပြည့်အဝချထားကြောင်းနဲ့အမေရိကန်တပ်တွေရဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့အမေရိကန်ပေါ်ချင်းချောက်နေတဲ့အကြမ်းဖက်သမားတွေပုံခိုတဲ့နေရာအာဖဂန်နစ္စတန်ဘယ်တော့မှပြန်မဖြစ်အောင်အသေးချာတားဆီးသွားမယ်လို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်မှာဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်လောလောဆယ် 13,000 လောက်ရှိပြီးတော့အကြမ်းဖက်မှုတံပြန်ရေးနဲ့အာဖဂန်နစ္စတန်လုံခြုံရေးတပ်တွေကိုအကြမ်းပေးသင်တန်းပေးလုပ်ငန်းတွေလုပ်နေပါတယ်
။အမေရိကန်အလုံသမားတန်ရာရှိတွေမက္ကဆီကိုမှာလာစစ်ဆေးဖို့ကွန်ဒိုရီသဘောတူညီချက်ထဲသဘောတူပေးခဲ့တာမရှိဘူးလို့မက္ကဆီကိုဒုနိုင်ငံရေးဝန်ကြီးကထုတ်ပြောလိုက်ပါတယ်။မက္ကဆီကိုဒုနိုင်ငံရေးဝန်ကြီးဂျီဆပ်ဆယ်ဒီအနေနဲ့အင်တာနက် Twitter ကနေအချင်းချင်းသတင်းရေးခဲ့ရမှာအမေရိကန်လူသမားသံအရာရှိ၅ဦးကိုမက္ကဆီကိုနိုင်ငံထဲပို့ဝင်ဖို့မရှိတာကရှင်းပါတယ်။မက္ကဆီကိုဥပဒေအရဒါကိုတားမြစ်ထားတယ်လို့ဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကမက္ကဆီကိုအမေရိကန်နဲ့ကနေဒါနိုင်ငံတို့အနေနဲ့ NAFTA NAFTA လို့သူကခေါ်တဲ့မြောက်အမေရိကကွန်ဒိုရီစာချုပ်ကိုအစားထုတ်ဖို့USMCA ကအမေရိကန်ကနေဒါမက္ကဆီကိုသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမက္ကဆီကိုလွှတ်တော်ကလည်းဒါကိုအတည်ပြုပြဋ္ဌာန်းပေးခဲ့ပါတယ်ဒါပေမဲ့ဒီသဘောတူချက်ဥပဒေကိုအကောင့်ထည့်ပေါ်ဖို့အမေရိကန်လွှတ်တော်မှတင်သွင်းရမှာတော့မက္ကဆီကိုအလုံသမားဆိုင်ရာပြည်ပြင်ပြောင်းလဲတွေကိုစောင့်ကြည့်စစ်ဆေးဖို့အမေရိကန်တန်တမန်9ဦးထိဆေးလွှတ်ဖို့အဆိုပြုခဲ့တဲ့စာသားပါသွားပါတယ်ဒီပေါ်မက္ကဆီကိုတိုက်ခိုက်တွေကဝေဖန်လာနေချိန်မှာဒုနိုင်ငံရေးဝန်ကြီးကအခုလိုအမေရိကန်ဘက်ကလှုပ်လာတဲ့ပေါ်အန်ဩစိုးရိမ်မိတယ်ဆိုပြီးဝါရှင်တန်ကိုသွားဆွေးနွေးဖို့ကြေညာခဲ့ပါတယ်မက္ကဆီကိုတိုက်ခန့်တွေကသမ္မတအန်ဒရီယပ်စ်မန်နျူအယ်လိုပက်စ်အော်ပရေတာအစိုးရနဲ့ဒီဒုနိုင်ငံရေးဝန်ကြီးတို့အနေနဲ့ဒီစာချုပ်အစ်ကိုတည်တည်ချာချာမကြည့်ပဲအလင်းစလိုသဘောတူခဲ့တာကြောင့်အခုလိုကိစ္စလွတ်သွားခဲ့တယ်လို့ပြင်းပြင်းထန်ထန်ဝေဖန်နေပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါရရှင
်ဒီနေ့လာနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထူးခြားတဲ့အခြေအနေအောက်မှာဟောင်ကောင်အစိုးရကိုဥဆောင်တဲ့အုပ်ချုပ်ရေးမှူးကယ်ရီလက်မြတ်တက်တီကိုအတိအမှတ်ပြုတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ဟောင်ကောင်အစိုးရကောင်ဆောင်လက်မြတ်နှစ်စဉ်ပြည်မာကြီးအစိုးရ၌သွားရောက်တွေ့ဆုံမှုအတွင်းမှာတရုတ်သမ္မတရှီကအခုလိုပြောလိုက်တာပါ။ဥပဒေအတိုင်းဆောင်ရွက်ခဲ့တဲ့ဟောင်ကောင်ရဲတပ်ဖွဲ့ကိုလည်းထောက်ခံတယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းကတရုတ်ဝန်ကြီးချုပ်လီကဲချမ်းနဲ့အုပ်ချုပ်ရေးမှူးလက်မြတ်ဘေကျင်းမြို့မှာမြို့တော်မှာတွေ့ဆုံဆင်မှာလဲဟောင်ကောင်ရေးရှိတာယာဘွားပြောရေးနဲ့တည်ငြိမ်ရေးကိုကာကွယ်တဲ့ကယ်ရီလမ်းမြေမူဝါဒတွေကိုပြည်မာကြီးအစိုးရကဆက်လက်ထောက်ခံသွားမယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်အစိုးရအနေနဲ့အကြမ်းဖက်မှုတွေဖျို့ဖျက်အခြေအနေတွေကိုဥပဒေနဲ့အညီထိန်းပြီးတည်ငြိမ်မှုပြန်လည်ရအောင်စ조사လုပ်ရမယ်လို့ဝန်ကြီးချုပ်လီကဲချောင်းကဆိုခဲ့ပါတယ်။ပြည်မာကြီးအစိုးရရဲ့ထောက်ခံမှုကိုကျေးဇူးတင်ကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကလည်းတုံ့ပြန်ခဲ့ပြီးဆန္ဒပြပွဲတွေကြောင့်ဟောင်ကောင်ရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုအတိုင်းဝိုင်းအလုံးထိခိုက်နစ်နာခဲ့တယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်မှာနိုဝင်ဘာလကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာတရုတ်ပြည်မာကြီးအစိုးရကိုမလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးဘေကျင်းကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာပြည်မာကြီးအစိုးရရဲ့လွှမ်းမိုးမှုပိုများလာတယ်လို့မြင်နေကြတဲ့ဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေဂျွန်လာတဲကအချိန်ရလာခဲ့တာပါအခုနောက်ပိုင်းဆန္ဒပြသူတချို့ကအကြမ်းဖက်ဆန္ဒပြခဲ့ကြသလိုလုံခြုံရေးတွေနဲ့ထိတ်တိုက်ရင်ဆင်မှုတွေလည်းရှိနေပါတယ
်အိန္ဒိယအစိုးရရဲ့အငြင်းပွားဝယ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတနင်္ဂနွေလုံးပြန့်လာချိန်မှာနယူးဒေလီမြို့တော်ကဆန္ဒပြပွဲမှာတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်ဂျမီးယာမေလီယာအစ္စလာမီယာတက္ကသိုလ်ထဲကိုရဲတွေမနေ့ကဝင်ရောက်ပြီးចောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ပုံနဲ့ဖြုတ်ခွဲခဲ့တာပါလက်ရှိမှာအနည်းဆုံးចောင်းသား20ကျော်ဒေလီမြို့စစ်ရုံတစ်ခုမှာကုသမှုခံယူနေကြပါတယ်တက္ကသိုလ်ရဲ့စာကြည့်တိုက်ထဲကိုရဲတွေကမျက်ရည်ပုံတွေပြသခဲ့ပြီးចောင်းသားတွေကိုလည်းနံပါတ်ထုတ်တွေနဲ့ရိုက်နှက်ကြောင်းအဲ့ဒီနောက်မှာတက္ကသိုလ်ဝင် track gate တွေအားလုံးကိုပိတ်လိုက်ကြောင်းဒီတက္ကသိုလ်ကចောင်းသူចောင်းသားတွေကပြောပါတယ်ဒီရဲမင်းကြီးချင်းဝိုင်းဘယ်စွာကတော့ ဆနပြသူတွေအနေနဲ့ cycle တွေကိုမိရှို့ခဲ့တာနဲ့ရဲတွေကိုဂဲနဲ့ပြစ်ခဲ့တာကြောင့်ရဲတွေထံအရေရသွားခဲ့တယ်။ဆနပြသူတွေကိုလူစုခွဲပြီးအချိန်နဲ့ပြန်တည်ငြိမ်စေဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာသာဖြစ်တယ်။ကျောင်းသူကျောင်းသားတွေနဲ့အရင်ပြဿနာမရှိခဲ့ဘူးလို့ဆိုပါရယ်။ဒီအကြမ်းဖက်မှုတွေအတွက်ကျောင်းသားစီရင်ရေးမှုတွေကတော့အပြင်လူတွေကိုအဖြစ်ဖို့ရပါတယ်။သူတို့အနေနဲ့တော့ငြိမ်းချမ်းတဲ့အကြမ်းမဖက်တဲ့ဆနပြပွဲတွေကိုသာထောက်ခံတယ်လို့ကြေညာချက်မှာပြောဆိုထားပါရယ်။ဒေတာတွင်တရားမှုနေထိုင်ကြတဲ့တောင်းနဲ့ချီတဲ့ဟိန္ဒူရှေ့ပြောင်းသူတွေကိုအခုဥပဒေအရနိုင်ငံသားပေးမဲ့အရေးစိုးရင်ချက်နဲ့အိန္ဒိယရဲ့အရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာဆက်လက်ဆန္ဒပြနေချိန်မှာပဲနယူးဒေလီ၊ကလကတာ၊မွန်ဘိုင်း၊ချန်နိုင်၊ဟိုက်ဒရာဘတ်မြို့တွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာပါခင
်ဗျ။ပြည်သူနိုင်ငံမှာပင်စစ်စနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုဆန္ဒပြနေကြတဲ့တပ်ယူပို့ဆောင်ရေးဝန်ထမ်းတွေဒီကနေ့မှလည်း12ရက်မြောက်နေ့အဖြစ်ဆက်ပြီးသဘိမ့်ပေါက်နေကြပါတယ်။အင်္ဂါနေ့ကျရင်အကြီးအကျယ်ဆန္ဒပြပွဲတွေလုပ်ဖို့လုံသမတ်တမကတွေစီစဉ်နေကြပါတယ်။အလုသမားတွေသပိတ်မောက်ဆန္ဒပြနေတဲ့အတွက်ပါရီမြို့တော်မှာပြေးဆွဲနေတဲ့အဓိကမြေအောက်ရထားလိုင်းအများစုရပ်ဆိုင်းနေသလိုမြေပေါ်ရထားလိုင်းမှာလည်းခီးစဉ်အနေငယ်သာပြေးဆွဲနေပါတယ်။တနင်္ဂနွေလုံးပြည်ရင်းပြည်ပရထားခီးစဉ်တွေလေရင်ခီးစဉ်တွေလည်းထိခိုက်နေပါတယ်။ Christmas ပွဲတော်ကာလခီးသွားကြတဲ့ရာသီမှာသွာလာရေးထိခိုက်နေတဲ့အတွက်အပန်းဖြေခီးစဉ်တွေပြက်အောင်အလုသမားတမကတွေကလုပ်နေတာတာဝန်မဲ့ရာရောက်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောကြားခဲ့ပါတယ်။တပိတ်မောက်မှုတွေရပိုင်းအတွင်းအဆုံးမတက်ဘူးဆိုရင် Christmas မတိုင်ခင်ယထာခီးစဉ်တွေပုံမှန်ပြန်ဖြစ်မှာမဟုတ်ဘူးလို့အစိုးရပိုင်းမြေထားကုမ္ပဏီ SNCF ကတတိပေးထားပါတယ်
။နယူးဇီလန်နိုင်ငံ White Island ကျွန်းမှာပြီးခဲ့တဲ့တနင်္လာနေ့ကမိတောင်ပေါက်ကွဲမှုမှာသေဆုံးခဲ့တဲ့သူတွေအတွက်ဝမ်းနဲ့တဲ့ထိမ့်မှန်နေတဲ့တပတ်ပြည့်တဲ့အချိန်ဒီနေ့စံတော်ချိန်နေ့လယ်2:17မိနစ်မှာနိုင်ငံသားတွေ10မိနစ်ညိသက်ဆုတောင်းပေးခဲ့ကြပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စစ်ပွဲတွေဖိနှိပ်မှုတွေဆင်းရဲမွဲတေမှုတွေနဲ့အကြောင်းမျိုးမျိုးကြောင့်နေရက်စွန့်ခွာခဲ့ရတဲ့တန်းနဲ့ချီတဲ့ဒုက္ခတွေဒီအတွက်နိုင်ငံတကာအကူအညီတွေတိုးမြင့်လာဖို့ရည်မှန်းပြီးတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးရဲ့ပထမဦးဆုံးဒုက္ခသည်ဖိုရမ်ကိုဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။ဒီနိုင်ငံတကာညီလာခံကိုတော့ဒီဇင်ဘာလ16ရက်နေ့ကနေဒီဇင်ဘာလ18ရက်နေ့အထိဂျနီဗာမြို့မှာကျင်းပမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရတကဘာလုံးမှာတန်း80ကျော်ရှိတဲ့ဒီဒုက္ခသည်တွေအတွက်အဖြေတစ်စုံတရာထုတ်နိုင်မှုနိုင်ငံခေါင်းဆောင်တွေစီးပွားရေးသမားတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေကစုဝေးတက်ရောက်ဆွေးနွေးကြမှာပါ။ VOA သတင်းတောက်ဇလတိကာဟုတ်သတင်းရေးသားပေးပို့ထားတာကိုကိုသားညွန်ဦးပြောပြပေးပါရှင်
။တကဘာလုံးမှာရှိတဲ့ဒုက္ခသည်အရေးအတွက်တည်းတဲ့အများစုကတော့ကိုတိုင်းမိတယ်မှာပဲကိုအိုးရင်ဆွန့်ခွာပြီးတော့ဒုက္ခသည်ဖြစ်နေကြတာပါ။ဒါပေမဲ့လည်း25ရာခိုင်နှုန်းကတော့နေဆက်ဖြတ်ကျော်ထွက်ပြေးကြသူတွေဖြစ်ပါတယ်။ဒီလိုမျိုးနေဆက်ဖြတ်ကျော်ထွက်ပြေးတဲ့ဒုက္ခသည်တွေကိုအများဆုံးလက်ခံထားတဲ့တိုင်းပြည်ကတော့တူရကီနိုင်ငံဖြစ်ပြီးတော့အဲ့ဒီမှာဒုက္ခသည်3000ခွဲရှိနေပါတယ်။အခုဒီဂျနီဗာမှာလုပ်တဲ့ဒုက္ခသည်ညီလာခံကိုနိုင်ငံရေးခေါင်းဆောင်တွေတယောက်ကြမဲ့အထဲတူရကီသမ္မတယူဆက်ထေယက်အာဒူဝန်လည်းပါဝင်ပါတယ်။သူတက်လာတာအရေးပါမှုရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကကုလသမဂ္ဂအရာရှိဂျီလီယန်ထရစ်ကပြောပါတယ်။
We're of course delighted that President Erdogan is coming.
ဒီနီလာကန်ကြီးကိုသမ္မတအာဒဝန်တက်လာတဲ့အတွက်ဒီနီလာကန်ကြီးကိုသမ္မတအာဒဝန်တက်ရောက်လာတဲ့အတွက်ဝမ်းမြောက်ရပါတယ်။သူ့ခေါင်းဆောင်မှုကအင်မတန်အရေးပါပါတယ်
။ဆီးရီးယားစစ်ပွဲကြီးကအရှင်ရော့ကျလာတာနဲ့အမျှဆီးရီးယားဒုက္ခသည်တွေအနေနဲ့နေရပြန်ဖို့စိတ်မချရသေးပေမဲ့အတော်များများကတော့နေရပြန်နေကြပြီဖြစ်ပါတယ်
။ Tens of thousands of displaced people are actually returning.
ထောင်ရချီရဲ့ဒုက္ခတွေတွေဟာသူတို့ပြန်ဖို့အတွက်လုံခြုံစိတ်ချရတယ်လို့ယူဆပြီးတော့ဘဝကိုပြန်လည်တည်ဆောက်ကြဖို့သူတို့ပိုင်ဆိုင်မှုတွေရှိရာသူတို့အိုးအိမ်ရှိရာကိုတကယ်ပဲပြန်နေကြပါပြီသူတို့အတွက်ပညာရေးအပါအဝင်တခြားအခွင့်အလမ်းတွေဘာတွေကြံရှိနေဦးမလဲလို့မျှော်လင့်နေကြပါတယ်ရှင
်ရှင်းနှစ်ကြာဆီးရီးယားစစ်ပွဲကြောင့်လူပေါင်း73သန်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်နှစ်ပေါင်း40ကြာနေပြီဖြစ်တဲ့အာဖဂန်နစ္စတန်ပြည်ပခနဲ့စစ်ပွဲတွေကြောင့်လည်းကမ္ဘာမှာတော့အာဖဂန်ဒုက္ခသည်ဟာနှစ်ကြာဆုံးခံစားနေရသူတွေဖြစ်ပါတယ်။ဒီလူတွေဟာဖိနှိပ်ခံမှုတွေ၊ကြားဖက်ခံမှုတွေကြောင့်ထွက်ပြေးလာကြရတာလို့အဲ့ဒီအာဖဂန်ဒုက္ခသည်စခန်းတွေစီကိုကိုယ်တိုင်ရောက်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
်။ Some people are looking for better economic opportunities and others, however, and I was there as you know.
အချို့ကတော့စီးပွားရေးအခွင့်အလမ်းတွေရလို့ရမျှထွက်ပြေးလာကြတာပါ။ဒါပေမဲ့ကျန်တဲ့သူတွေကတော့ဖိနှိပ်မှုတွေနဲ့ထိတ်လန့်ပွဲရာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရတာပါ
အခုဆိုလို့ရှိရင်ဒုက္ခသည်တွေကိုလက်ခံထားတဲ့တူရကီ၊ဂျော်ဒန်၊လေဘနွန်၊ပါကစ္စတန်၊ဂျာမနီနဲ့ကြံနိုင်ငံအစိုးရတွေဟာဒုက္ခသည်တွေကိုတင်းကျပ်ပြန်ပို့ဖို့ဆိုပြီးတော့ဖိအားတွေရင်ဆိုင်နေရပါတယ်။ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေပြီးတော့ထွက်ဖို့ဖြစ်လာတဲ့အကြောင်းနဲ့မှာအခုလိုရွှေ့ပြောင်းဒုက္ခသည်အရေးလဲပါပါတယ်။အမေရိကန်မှာဆိုရင်လည်းနေဆက်ကရွှေ့ပြောင်းဝင်ရောက်လာသူတွေကိုတားမြစ်ဖို့နေဆက်ကိုတင်းကျပ်တာတွေအတင်းကျပ်ပြန်ပို့တာတွေလုပ်နေပါတယ်။ဒီပြဿနာမျိုးတွေကိုနိုင်ငံတကာအစ်စ်အနေနဲ့ဖြေရှင်းသင့်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။
For people that arrive in the United States, we're advocating that those who seek asylum
be given a fair hearing. America ရောက်နေတဲ့သူတွေနဲ့ပတ်သက်လို့ America ရဲ့ခေါလုံခွင့်လျှောက်ထားသူတွေပေါ်တရားမျှတစွာကြားနာဆက်ဆံပါလေးတွေကိုမိသားစုတွေကနေခွဲမထုတ်ပါနဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်က American အစိုးရကိုအကူအညီပေးနိုင်တာရှိရင်ကူညီသွားဖို့အစဉ်သစ်ရှိပါတယ
်အခုဒီကမ္ဘာဒုက္ခသည်များညီလာခံကိုဒီကနေ့စတင်နေဆိုပေမဲ့တရားဝင်ဖွင့်ပွဲကတော့မနေ့ပြန်18ရက်နေ့မှာပြုလုပ်မှာပါဒီနေ့မှာတော့အကြောင်းအရာလိုက်ဆွေးနွေးပွဲလေးတွေရှိပြီးတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့လဲဒုက္ခသည်တွေကိုအင်ရှင်ဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်အကူအညီပေးတာဝန်ရှိသူတွေကဆွေးနွေးနေပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်အခုဒီညီလာခံကိုတော့ဒုက္ခသည်ပြဿနာတွေကြုံတွေ့နေရတဲ့ဆီးရီးယားအာဖဂန်နစ္စတန်မြန်မာဆိုမာလီယာတောင်ဆူဒန်နဲ့ဗင်နီဇွဲလားလိုမျိုးနိုင်ငံတွေကနိုင်ငံခေါင်းဆောင်တွေအစိုးရဝန်ကြီးတွေပါဝင်လူပေါင်း3,000လောက်တက်ရောက်နေကြပါတယ်ခင်ဗျာ
ကိုသားညွန်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လက်ရှိမြန်မာအစိုးရရင်ဆိုင်နေရတဲ့နိုင်ငံတကာတရားရုံး ICJ ရဲ့အမှုအပေါ်မှာသုံးသက်ချက်မေးမြန်းခန်းကိုတင်ပြပေးကြပါတယ်မြန်မာအစိုးရပေါ်ကြားဖြတ်အရေးယူဆောင်ရွက်ဖို့ ICJ နိုင်ငံတကာတရားရုံးတရားသူကြီးတွေဘက်ကအမိန့်ချမှတ်မဲ့အလားအလာကတေချာသလောက်ရှိနေတယ်လို့နိုင်ငံတကာဥပဒေပညာရှင် Michael Barker ကသုံးသပ်လိုက်ပါတယ်ဘလို့အကြောင်းချက်တွေပေါ်မှာမူတည်ပြီးတော့သူကဒီလိုသုံးသပ်ရပါတယ်လဲ2018ခုနှစ်တုန်းကမြန်မာကိုတခြားနိုင်ငံတစ်နိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘောတူစာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့စာတမ်းကိုရေးသားပြုစုခဲ့တဲ့ Mr. Barker ကအခုသူ့ရဲ့စာတမ်းမှာကြိုတင်ထောက်ပြခဲ့တဲ့အခြေအနေဆက်ရောက်လာခဲ့တယ်လို့ဆိုတာပါသူကိုယ်တိုင်ကလည်း ICJ တရားရုံးမှာ၄နှစ်ကြာလက်ထောက်ဥပဒေအရာရှိအဖြစ်နဲ့စောင့်ရွက်ခဲ့သူဖြစ်ပါတယ်လက်ရှိအိုင်ယာလန်နိုင်ငံ Dublin က Trinity College ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခ Michael Barker နဲ့ဒီဇင်ဘာလ12ရက်နေ့တုန်းက VOA မြန်မာပိုင်းကမတ်အင်ဂျင်နိုင် Skype ကနေတီးသက်ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ
်အခုလိုသုံးရက်ကြာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေကိုနားထောင်ပြီးတဲ့နောက်မှာကျားနာပွဲရဲ့အဓိကအချက်ဖြစ်တဲ့ဂမ်ဘီယာကတောင်းဆိုတဲ့ဂျားဖြက်အရေးယူဆောင်ရွက်ဖို့ဆိုတာကိုတရားသူကြီးတွေကဘယ်လိုဆုံးဖြတ်မဲ့အလားအလာရှိမလဲရှင
် So it's always dangerous to makepredictions
ဒီအရုံရဲ့ဆုံးဖြတ်ချက်ကိုကြိုတင်ခန့်မှန်းပြောဆိုဖို့အများအားအန္တရာယ်ရှိတယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့သုံးရက်ကြာကြားနာပွဲမှာဂမ်ဘီယာရဲ့လျှောက်လဲတင်ပြချက်တွေကိုသုံးသပ်ကြည့်ခြင်းအပြင် ICJ တရားရုံးအနေနဲ့ provisional measures ဂျားပြအရေးယူဆောင်ရွက်ဖို့အမိန့်ချမှတ်မဲ့အလားအလာလုံးဝတည်ကြတဲ့လောက်ရှိနေပါတယ်။ဒါပေမဲ့အဲ့ဒီဂျားပြအရေးယူဆောင်ရွက်ဖို့အမိန့်ထုတ်ပြန်ချက်မှာပါဝင်မဲ့ဥပဒေပိုင်းဆိုင်ရာတိကျတဲ့အချက်လက်တွေဘာတွေဖြစ်မလဲဆိုတာခန့်မှန်းဖို့ခက်ခဲပါတယ်။ဆိုလိုတာကဂမ်ဘီယာနိုင်ငံဘက်ကတောင်းဆိုချက်အတိုင်းICJ တရားရုံးကအတိအကျလိုက်ရောမယ်ဆိုတာမျိုးမဟုတ်ပါဘူး။ဂမ်ဘီယာဘက်ကလည်းပန်းနပ်ပါတယ်။တရားရုံးအမိန့်မှာပါဝင်သင့်တဲ့အချက်အလက်အတိအကျကိုတိုက်တွန်းချက်အနေနဲ့ရှောက်လဲခဲ့တာဖြစ်ပါတယ်။ဒါကလည်းကောင်းတဲ့အကြံဉာဏ်ပါ။လူမျိုးလုံးတပ်ဖြတ်မှုဆိုင်ရာပြစ်မှုကျူးလွန်မှုတွေကိုမလုပ်ဖို့မြန်မာကိုအမိန့်ပေးဖို့ဆိုတာမျိုးဂမ်ဘီယာကတည်းရဲ့ပြောတာမဟုတ်ပဲလူမျိုးလုံးတပ်ဖြတ်မှုကျူးလွန်မှုကိုအစိုးရစစ်တပ်ဒါမှမဟုတ်ပြည်သူ့စစ်အဖွဲ့တွေကိုမလုပ်အောင်တားမြစ်ပေးဖို့ဆိုတဲ့အချက်ကိုတောင်းဆိုခဲ့တာပါ။
အခုနောက်ဆုံးအနေနဲ့မေးချင်တာကတရားရုံးမှာဒေါက်ဆန်းစုကြည်ရဲ့စွမ်းဆောင်မှုအရေးအသွေးနဲ့သူ့ရဲ့ခုခံခြေပါချက်တွေပေါ်ရောမစ္စတာဘတ်ကာဘယ်လိုသုံးသပ်ပါလဲရှင
် I mean it was certainly a remarkable
နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုမှာအမွန်တင်ခါရသူတူဂုံတိတ်ခါအစဉ်တန်းရှိထားသူတူကအခုလို ICJ တရားရုံးရှေ့မှောက်ကိုယ်တိုင်ခုခံခြေပါခဲ့တဲ့လောက်ရဟာဒေါက်ဆန်းစုကြည်အတွက်ထူးခြားလာတဲ့တမိုင်းဝင်ဖြစ်ရဆိုတာသိကြပါတယ်တစုံတယောက်ရဲ့ဂုံတိတ်ခါဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်မှာအလွန်ပဲပြောင်းလဲခဲ့ပြီးဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လူတွေဘက်မှာမတူညီတဲ့နားလည်မှုတွေရှိခဲ့ကြပါတယ်။ရိုညာတွေအပေါ်ဘာတွေဖြစ်ခဲ့တယ်လဲ။သူတို့ဘလို့ရင်ဆိုင်ခဲ့ရတယ်လဲဆိုတဲ့အခြေအနေအပေါ်မှာမတူညီတဲ့နားလည်မှုတွေအတော်လေးရှိခဲ့တာပါ။ဒါကြောင့် ICJ တရားရုံးကိုကိုယ်တိုင်တက်ရောက်ဖို့ဒေါက်ဆန်းစုကြည်ရွေးချယ်မှုကစိတ်ဝင်စားစရာကောင်းပါတယ်။ဒီအချက်ကိုကြည့်ရင်သူ့မှာတခြားရွေးချယ်စရာမရှိဘူးဆိုတာကိုလည်းပြသနေပါတယ်။ဂမ်ဘီယာဘက်ကအရင်ဆုံးရှောက်လဲချက်ပေးခဲ့တဲ့နေ့ကဆိုရင်ရင်းညာရီအပေါ်ရဲဆက်ဆက်ကျူးလွန်မှုဆွဆွဲချက်တွေအတွက်တရားရုံးကိုတင်ပြရမှာကလေးတွေအပေါ်ကျူးလွန်တဲ့တပ်ဖြတ်မှုတွေလင်မိုင်းဆိုင်ရာအကြံဖက်မှုတွေအကြောင်းဂမ်ဘီယာဘက်ကဥပဒေပညာရှင်တွေတင်ပြသွားတာကိုနားထောင်ရသူတွေအတွက်အလွန်ပဲစိတ်နှလုံးထိခိုက်စေခဲ့ပါတယ် ဒီအချိန်မှာတရားသူကြီးတွေရှင်းမောက်ထိုင်ပြီးနားထောင်နေတဲ့ဒေါက်ဆန်းစုကြည်အတွက်အလွန်ခက်ခဲတဲ့အချိန်ပဲဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းမြန်မာနိုင်ငံကိုကိုးစားပြုပြီးဒေါက်ဆန်းစုကြည်ခုခံလျှောက်လှည့်ချက်ပေးတာကိုကြည့်ပြီးကျွန်တော်အချက်နှစ်ချက်မြင်မိပါတယ်တစ်ချက်ကလူအများအပြားဝေဖန်ခဲ့တဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသူ့ရဲ့လျှောက်လှည့်ချက်တွေထဲမှာလုံးဝပြောဆိုခြင်းမရှိတာပါမြန်မာဘက်ကပထမအကြိမ်ခုခံခြေပါတဲ့နေရာမှာအာဆာအကြမ်းဖက်ဖွဲ့အကြောင်းပြောတဲ့အချိန်မှာအဖွဲ့နာမည်မှာပါတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုပဲဒေါက်ဆန်းစုကြည်ကတစ်ကြိမ်ပဲသုံးခဲ့တာပါနောက်ဆုံးအပိတ်လျှောက်လှည့်ချက်မှာလည်းလုံးဝသုံးလုံးမသွားဘူးလို့ကျွန်တော်နားလည်ထားပါတယ်ဒီချက်ကသူ့ကိုရောမြမကိုစလဲတစ်ဖွဲ့လုံးရဲ့တိတ်ခါကိုပါထိခိုက်စေခဲ့ပါတယ်ဒီအသုံးအနှုန်းကိုအသုံးမပြုဖို့မြမကိုစလဲတစ်ဖွဲ့လုံးကဆုံးဖြတ်ချက်ချထားတာဖြစ်ပါတယ်ဒီချက်ဟာလည်းသူ့ကိုတရားရုံးမှာအထောက်အကူမပေးပါဘူးနောက်ထပ်အဓိကကျတဲ့အချက်ကတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကဘာမှတုံ့ပြန်ပြောသွားခြင်းမရှိတာပါဂမ်ဘီယာလျှောက်လှည့်ချက်မှာအဓိကအရေးပါတဲ့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုဆွဆွဲချက်တွေမှာလည်းသူကဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိပါဘူးဒီချက်ဟာတနည်းတလားအဖြစ်ဒေါန်ဆန်းစုကြည်ရဲ့ခုခံလျှောက်လဲချက်တစ်ခုလုံးကိုအားနည်းစေပါတယ်ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်ဖို့ပြက်ကွက်မှုဒါမှမဟုတ်တုံ့ပြန်ခုခံခြေပါလို့စိတ်မရှိတာဒါမှမဟုတ်သူ့အစိုးရကိုကာကွယ်ဖို့ဥပဒေကြောင်းအရပြန်ပြေးခုခံမယ်ဆိုရင်တောင်လိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရသူတွေအပေါ်သူ့ရဲ့ခံစားမှုကိုအတိုင်းအတာတစ်ခုထိပြသဖို့ပြက်ကွက်ခဲ့ပါတယ
်ဒါပေမဲ့ဒေါန်ဆန်းစုကြည်ရဲ့လျှောက်လဲချက်တွေထဲမှာဒီပြည်ရင်းနိုင်ငံရေးအချက်တဲလက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းဆောင်ရွက်နေရတဲ့သူတို့အစိုးရရဲ့အခြေအနေတွေကိုလည်းထုတ်ဖော်ပြောသွားတယ်။နောက်စစ်တပ်နဲ့ဆက်ဆံရေးမှာလည်းအတော်လေးသတိထားရတဲ့အခြေအနေကိုလည်းသူကပုံမှန်လေးလေးပြောသွားတာတွေ့ရပါတယ်။ဒီလိုဖြည့်ရှင်းချက်မျိုးတွေပေါ်မှာရောနိုင်ငံတကာကနားလည်ပြီလို့မရဘူးလားရှင
်။ I was a little surprised on the first day that she went into much more.
တော်လေးအော်မိခဲ့ပါတယ်။ပထမနေ့ဒေါန်ဆန်းစုကြည်ရဲ့အဖွင့်ခုခံခြေပလျှောက်လှည့်ချက်တစ်ခုလုံးဟာကျွန်တော်မျှော်လင့်ထားတဲ့ပို့ပြီးအသေးစိတ်ခဲ့တာဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အနေနဲ့ရေဘူးရအချက်အလက်တွေလောက်ဖဲသူပြောမယ်လို့ထင်ခဲ့တာပါတရားရုံးမှာသူကိုယ်တိုင်အဲ့ဒီလောက်အသေးစိတ်ခုခံခြေပမယ်လို့ကျွန်တော်ထင်မှထားခဲ့ပါဘူးသူ့ရဲ့လျှောက်လှည့်ချက်တွေအပေါ်လူတွေနားလည်လက်ခံအောင်လုပ်နိုင်ခဲ့သလားဆိုတဲ့အချက်မှာတော့မြန်မာနိုင်ငံကအခြေအနေတွေကချုပ်ထွေးခက်ခဲတယ်ဆိုတာလူတွေနားလည်ပါတယ်သူဥဆောင်တဲ့အစိုးရနဲ့စစ်ဘုတ်ချုပ်တွေအကြားဆက်ဆံရေးအခြေအနေအစိုးရမှာသူယူထားတဲ့နိုင်ငံရေးတာဝန်အကန့်အသတ်တွေစတဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်သိပြီးကြုံကြုံကျင်ကျင်တော့သုံးသပ်လို့မရပါဘူးဒါကြောင့်ဒီအချက်ပေါ်မှာကျွန်တော်အများကြီးမပြောလိုပါဘူးဒါပေမဲ့ဒီကြားနာပွဲကိုတစ်ကမ္ဘာလုံးကစောင့်ကြည့်လေ့လာနေတဲ့သူအများစုကိုတော့သူ့ပြောပြချက်တွေယုံကြည်လက်ခံလာအောင်ဒေါအောင်ဆန်းစုကြည်ကဆွဲဆောင်မှုမရှိခဲ့သလိုသူ့ရဲ့ခုခံခြေပါချက်တွေဟာလည်းလုံလောက်မှုမရှိပါဘူ
းဒါကတော့မြန်မာဆိုရရင်ဆိုင်နေရတဲ့နိုင်ငံတကာတရားရုံး ICJ နဲ့ပတ်သက်ပြီးနိုင်ငံတကာဥပဒေပညာရှင်ကသုံးသပ်ခဲ့တာဖြစ်ပါတယ်ရှင်
ရုရှားခေါင်း2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမျိုးရှင်လင်းရေးစစ်ဆင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရှိကြတာတွေနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစွတ်ကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးနေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်ပါလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်ပရိုဂရမ်တွေကိုကြည့်ကြပါရစေခင
်ဗျာ။မနက်ဖြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ14နဲ့15နှစ်ရက်အတွင်းမှာကိုမူရီစေဝါတန်မိုးဘတ်တန်း200ကျော်ဖို့လောက်ဖမ်းဆီးရမိခဲ့ပါတယ်။ဒီမူရီစေဝါအမှုနဲ့ဆက်နွယ်ပြီးတော့လည်းမူရီမှောင်ခိုလူ10ဦးကိုဖမ်းဆီးမိခဲ့တယ်လို့ထိုင်းမူရီစေဝါဘျူရိုကမနေ့တုန်းကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မေဖားလွန်ဒေသမှာဒီရက်ပိုင်းတွင်နေဆက်တော်ရင်းကအမှတ်5ဒေသရဲတပ်ဖွဲ့ဝင်တွေဟာအိတ်ပေါင်း20အတွင်းအိုက်မူရီစေဝါ250ကီလိုဂရမ်ကိုပိုင်ရှင်မဲ့အဖြစ်သိမ်းဆီးခဲ့ပြီးတဲ့နောက်မူရီစေဝါတဲဆောင်နေသူတွေကိုလိုက်လံစုံစမ်းနေကြတာပါမြန်မာဘက်ခြမ်းကနေစိတ်ကြွဆေးပြားတွေပို့လာမယ်လို့ကြိုတင်သတင်းရထားတာဖြစ်လို့မေဖားလွန်ဒေသစမာခီအမှတ်73ကျေးရွာနီးမှာထိုင်းစစ်တပ်က ဆောက်ကြည့်ရှာဖွေနေကြတာဖြစ်ပါတယ်ဒီသမားလာစလီရနေ့မှာတော့အိုက်မွေးရစီဝါရီနဲ့စိတ်ကြွားစီတွေကိုတဖက်နိုင်ငံကနေမှာယူနေတဲ့သူကိုချင်းရိုင်းခရိုင်တရားရုံးကနေဖမ်းဝရမ်းအမိတ်နဲ့သူတာချီလေးမျိုးတဖက်ကမဲဆိုင်ကန်နာအနီးကတိုက်ခမ်းမှာဖမ်းဆီးလိုက်ပါတယ်သူကတော့ထိုင်းလက်မှတ်ကင်ဆောင်ထားတဲ့ရှမ်းရွယ်ဘဝတူဖြစ်ပါတယ်အိုက်စကီလိုနှစ်ရာ၅၀ပိုင်ရှင်ဖြစ်တဲ ยังมุ่งจีส่งผู้เชี่ยวชาญงานออกคุลูกเจ้าตัวมาเลยยาไอซ์ยาบ้าแล้วก็ยังมียาเอ่อยาอะไรล่ะที่เป็นสายจิ๋วนี่นะครับซึ่งเป็นชาวต่างชาติที่เราจับที่วิ่งมากดมารีฮะนี่เป็นกุญแจนี่เปย์เด็กกูเข้าอยู่บีแต่พนักงานมุ่ยเสวารีกูเชี่ยวชาญขยายเมื่อสายแรงงานในเต็นท์ตัวนี้เลยมุ่ยเสวานี่นี่จะพอดีเนี่ยเนี่ยมีการเยอะเลยก็ เนี่ยจุนพัฒนาเนี่ยพวกเราจะมุ่งชี้เลยมุ่ยเสวารีกูพามีเดสุบีเปียสุดตัวไปเลยที่จะมาลักษณะเรียนนี่ก็พามีเกเรเช่นเว็บว่าไทยนั่งงานตาทางงานนี่ก็ล่าจับบุพัฒนาเดียจะบุจับบุชี้เลยไอ้มุ่ยเสวานี่ยังอาจจะกิโลกูพามีเกบีตัวฮะไทยนั่งงานนี่ก็สิยี่หลังงานนี่แต่ที่อันนั่งงานจะพานั่งงานกูโพสต์นี่ละพี่เดลูเลยไทยเยอะจะพูดกับทุกบอบเยอะสุดตัวไปเลย ตัวเนี่ยดูดีดูมุ่ยมองคุณตามเซลล์เราคุณเลยพามีเกลือเปลี่ยวไปเลยนายส่งพ่อหาไม่เสียว่ายังไงเนี่ยแต่ตามมองนั่นเสร็จแล้วแต่ไม่ใช่เด็กแข็งหัวท่านนั่งงานไม่ใส่หนุ่มมาสักลูกบีหันไปยังจีนคนท้าดูพี่เดลูเลสัวเลยตัวเนี่ยดูผู้วางโลกอันนี้เลยมุ่ยมองคุณตามนั่นอุกาโรยามานั่งงานไปกูทวีตเต็งช่องตัวเลยด้วยเสร็จแล้วชาวพี่พันสี่เนี่ยดูเลยท่านยังจะพูดกับเจ้าสุดตัวเกี่ยวกับอะไรเช่น
ท่านเชื่อใจวิวเอ็ดเรนเอาไม่มาดรีมเบบุเกราพี่บาร์เรชินวิวเอ็กันนี่คือทุเรียนเบนิดเอเรดิโอเนี่ยนี่เก่งสิ่งที่บีบีจีมาเบวิวเอ็มยามาบ้านเอ็ดทีวีสิ่งกูเนี่ยคนนั้นนายกันนี่คนนั้นนายกูที่ทุเรียนเบบุชิดามูสามยอชูซานนั่งจ้าบาร์เรชิน อเมริกันดัมร์บอกที่อาสวยเรื่องมือโหอัตลอดออกมาเสียชีวิตจานาเรียกค่ะทรัมป์สวยเรียกค่ะที่กัดตัดเลี้ยงกูทรัสโซโบเซนคอยอัตลอดดีโมแครตปฏิกิริยาสั่งก็ต้องสู้ไล่ไปเอ็มบีโรยายยาชิโจตัวเอกที่กัดเล่าอเมริกาลงจอยเอจัมเป้ฮาวเน่ปนัยดาวเวงกันโอโกอัตลอดออกมาทรัสโซโบเซนคอยเดนเนลอัตลอดดอลูเนสุกางซังชักชูมาก้าลูมิอาสุกางซังเมชมาโกนโอโกตันิกนีนีรงก้าสายตาต้องสู้เกี่ยวไป เมื่อกุริยาเนเน่ดงเพียงลูกสันต์เช่นชาวยันซาราเรียบิโรนิวเคลียสเวนเวเวียนซาโบอเมริกันเซมิเอตันดมังกาตดีเบลัยบาร์เรนิวเคลียสเวนเวนไนโบอเมริกันยัดดีเจพีมาลูมีกุริยาประกาศนักส่งตั้มมาเย็บเบทารากูอติมันมาพิวเรนเน่เมื่อกุริยาสัญญาอเมริกันทุกโกสเลสตีฟปีเกนกาอเมริกันเป็นมารอนักส่งตั้มมาเย็บมิชิบูจิมันเจ็บเป็นไดเมชิเดอเชยเมย์เวียนเวนเวเวซานไนเน่ลูดงยันไลบาร์เร อัฟกานิสถานในงานมาชีนี่เรื่องอเมริกันจะพูดว่าเหตุด้วยช่อชาบูไม่มียาดลูอเมริกันจะด้วยอันนี้เนี่ยอัฟกานลงจงยึดด้วยพี่ว่าตันดิฉันชาทารีลูอเมริกันเสด็จกับวิโอเอโกเจ้าเกวารีอเมริกันจะพูดว่าท่านเนี่ยชีโกยงเต็มบูอเมริกันก็ซีเซนี่เรื่องลูอัฟกานตาวเวนชีดูเรียกวิโอเอโกที่พิวพิวทาราบะทำให้อเมริกันเสด็จพยองยาร์การอแต่ด้วยยงเต็มบูไม่มียาดีบูลูวิโอเอเอเมโกสายตาตรงเปลี่ยนทาราบะ
เพียงแต่ในงานมารอบเพียงเส้นเส้นเดียวเพียงเปลี่ยนแปลงเลยแม้ซีซันนี้กูสนับยานในจารีแต่ยูบุษหายวันนั้นเลยที่กันนี้มาเลยเส้นยามยาวในเพียงสับปีรอดแต่เป็นมาในจาบาร์เรชินตอนนี้นายเนี่ยเนี่ยตัวซีซันทั้งโลกยังมุกอากูตันยูพี่บาร์เรสบายใจยาแต่เพียงอินเดียก็รอนิกเอเวนอกพี่บาร์เรชินจะมากระสุนโมมาดีเนี่ยเนี่ยซีซันนี้กูดาวยูดินสับเบเกอร์พี่บาร์เรน้องนายจันยาโกนายกันในเส้นนายที่ทั้งโลกเป็นแม้ซีซันนี้กูรอไล่โนมีดันสังอาตุสันหิงอาซ
This program has come to you from the Voice of America, Washington.